18နှစ်ချာအာဖဂန်စစ်ပွဲကိုဆုံးသတ်ပြီးတော့အမေရိကန်နဲ့တာလီဘန်တွေကြားငြိမ်းချမ်းရေးဆွေးနွေးမှုတွေရှေ့ဆက်နိုင်ဖို့အတွက်အမေရိကန်အနေနဲ့တာလီဘန်ဘက်ကလက်တွေ့ချတဲ့ကမ်းလှမ်းချက်ကိုလက်ခံသင့်တယ်ဆိုပြီးတော့တာလီဘန်အဖွဲ့ခေါင်းဆောင်ကပြောလိုက်ပါတယ်။ခြေသတင်းမှာမှာကြားအောင်မဲ့မွတ်စလင်တွေရဲ့အစ်ပွဲတော်မထိုင်ခင်မှာတာလီဘန်ခေါင်းဆောင်ဟေဘတ်ထူလာအခွန်ဇာဒါကအဲ့လိုပြောလိုက်တာပါ။တာလီဘန်တွေကတော့အမေရိကန်ဦးဆောင်တဲ့ပြည်ပတပ်တွေအာဖဂန်နစ္စတန်နိုင်ငံတွေကမထွက်မချင်းသူတို့အနေနဲ့အာဖဂန်ပြည်နယ်ငြိမ်းချမ်းရေးဆွေးနွေးမှုမှာပါဝင်မှာမဟုတ်လို့တိုက်ပွဲတွေကိုလည်းရပ်မှာမဟုတ်ဘူးလို့တာလီဘန်ဘက်ကတောင်းဆိုတာနဲ့ပတ်သက်ပြီးတော့နှစ်ဖက်ဆွေးနွေးမှုတွေဟာရှေ့မတိုးနောက်မဆိုးဖြစ်နေချိန်မှာသူကအဲ့လိုပြောတာပါပြည်ပတပ်ဖွဲ့တွေအနေနဲ့အာဖဂန်ကနေပဲချိန်မှာဘယ်လိုထွက်ခွာမယ်ဆိုတာကိုဇာမာခါလီဇက်ဦးဆောင်တဲ့အမေရိကန်စစ်သည်ညီနိုင်သူတွေနဲ့တာလီဘန်အဖွဲ့ကြားမှာကနဦးသဘောတူညီချက်အကြံရထားပြီးဖြစ်တယ်လို့အမေရိကန်အစိုးရကပြောပါတယ်။ဒါကိုအပြန်အလှန်အားဖြင့်တာလီဘန်တွေဘက်ကလည်းနေဆက်ဖြစ်ကျော်တိုက်ခိုက်နေတဲ့ကျန်းဖက်သမားတွေအာဖဂန်နိုင်ငံကိုအုံပြပြီးတော့တခြားနိုင်ငံတွေကိုမတိုက်ခိုက်နိုင်အောင်လုပ်ပေးရမှာဖြစ်ပါတယ်ခင်ဗျာ။